ိုင်းနိုင်ငံအလဲပိုင်းစမော်စခွန်ခရိုင်မဟာထိုင်မြို့မှာကိုဗစ်ကရောဂါကူးစက်ခံရတဲ့မြန်မာနိုင်ငံသားအလုသမား600လောက်အရေးပေါ်ယာယီဆေးရုံကနေဆင်းဝင်ပြလိုက်တဲ့အကြောင်းတင်ဆက်ပေးပါမယ်။ကျမမအေးမှာပါ။ထိုင်းနိုင်ငံအလဲပိုင်းစမော်စခွန်ခရိုင်မဟာထိုင်မြို့ကဘော်လုံးကွင်းထဲမှာယာယီဖွင့်လှစ်ထားတဲ့အရေးပေါ်ဆေးရုံမှာကုသမှုခံယူနေတဲ့မြန်မာအလုသမားတွေကိုအတုပ်လိုက်ခွဲပြီးဆေးရုံကဆင်းဝင်ပြနေတာဖြစ်ပါတယ်။မနေ့တုန်းကတော့တတိယအတုပ်အဖြစ်ယာယီဆေးရုံကနေဆင်းဝင်ပြလိုက်တဲ့သူတွေပါနဲ့ဆိုရင်အလုသမား600နီးပါးရှိသွားပြီလို့လဲထိုင်းနိုင်ငံအခြေဆိုင်ရှစ်ကျောင်းလုသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်။ရှစ်ကျောင်းလုသမားဆက်လာလို့လည်းဖြစ်သွားခဲ့တယ်။သုံးတုပ်ပထမဆုံးတည်းရက်ကတော့သူက300လို့သူကသူ့ကိုယ်တိုင်ထုတ်ပြန်တယ်။အဲ့ဒီရတဲ့ကနှစ်တော့ပေါင်းရယ်တော်လည်ပါလို့ရှိတယ
်။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြော့ပြန်ဖြစ်ပွားရတာကနေမြန်မာနိုင်ငံသားတွေအလုလုကန်နေတဲ့မဟာထိုင်ဒေသမှာရောဂါကူးစက်မှုတွေအများအပြားစစ်ဆေးတွေ့ရှိခဲ့တာပါ။ရောဂါကူးစက်သူမြန်မာနိုင်ငံသားခန့်မှန်းခြေ1000ကျော်လောက်ကိုယာယီဆေးရုံကိုပို့ဆောင်ကူတာပေးခဲ့ပြီးမကြသေးခင်ရက်ပိုင်းကစလို့ပြန်လည်တက်တာလာသူတွေကိုဆေးရုံကဆင်းဝင်ပြနေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာစမောစခွန်ခရိုင်ဟာကိုဗစ်ရောဂါကူးစက်မှုတွေမြင့်မားနေစေဖြစ်ပေမဲ့အရင်ကထက်တော့နည်းလာတယ်လို့လည်းထိုင်းကျန်းမာရေးဝန်ကြီးဌာနကတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားတယ်လို့လည်းအလုသမားရေးလှုပ်ရှားသူဦးအောင်ကျော်ကပြောပြပါတယ
်။အဲ့ဒီရေမီကတော့ခရိုင်အားလုံးကတော့ကျွန်တော်တို့စမောစခွန်ကထိတ်ဆုံးမှရောက်နေတာပေါ့ခင်ဗျ။ဒီကူ200ကျော်ကျွန်တော်စက်တင်ဘာ249စက်တင်ဘာ289ဒီနေ့ဟာတော့ကျွန်တော်တို့ထွက်လာတာမတွေ့သေးဘူးလား။အပြင်းရတာနဲ့အကျိုးတက်နေတာအဲ့တော့ဘာပဲဖြစ်ကျွန်တော်အလုပ်သမားကြီးကျမှတော့အစောပိုင်းကလည်းကစားခြင်းတော့1000ကျော်နောက်မှ400-600နီးမှာအခုလို100ကျော်လေးဖြစ်တော့လက်သားကြီးပြတော့ဆောင်းနေစုစမ်းပြီးအနေနဲ့ကြဆင်းလောက်လေးကိုတတ်မှတ်တယ်နောက်တစ်ပိုင်းကအားသာချက်တစ်ခုကကျွန်တော်တို့လက်သားတွေကိုလည်းစီအန်နေတယ်ကိုမကာကွယ်မရဘူးဆိုတော့ဒီလိုကအရင်းနဲ့တပေါက်ပေါက်သွားပြီဆင်းလို့ဆိုလို့ရှိရင်လမ်းမကြီးပေါ်မှာတိုးမပေါက်ကြွားကြလက်ကြအခုကျွန်တော်တို့လက်ပေးမှာလက်သားကြီးကိုတဲ့ခါအောင်ရရတဲ့တော့လမ်းမမှာယူမရှိတဲ့အဆင်ကြီးဖြစ်နေတယ်။တမိုင်းရပ်ပတ်တယ်မှာလိုက်ရတယ်ပေါ့ဗျာ။တောင်း2000ရိုက်နေဆိုတာကသူပြန်တွေးရပေါ့။တောင်း2000လာပြဿနာပြည့်စုံလိုက်မပိတ်တယ်လို့တမိုင်းကြီးကိုင်းဌာနကထုတ်ပြန်ထားတဲ့စီမင်းစီကောင်မလိုက်ရဘူးဆိုရင်သူကတောင်းကိုရှိတယ်ဆိုတော့သူကသူ့အဲ့ဒါကိုလည်းသူဖိုးနေတဲ့အနေနဲ့သူအခုလိုက်ရတော့တွေးရပါလိမ့်မယ်။
ဆေးရုံကပြန်ဆင်းလာတဲ့လူနာတွေကိုတော့နေမြေကျန်းမာရေးဆိုင်ရာကတ်ယောဂါထိတ်ချုပ်ရေးအဖွဲ့ကယောဂါကင်းရှင်းပြီဖြစ်ကြောင်းစစ်မှတ်တမ်းထောက်ခံစာထုတ်ပေးခဲ့ပြီးဘူရင်အလုပ်ရှင်တွေစီကိုပြန်ပို့ပေးခဲ့ပါတယ်။ဒါပေမဲ့စမောစခွန်ခရိုင်တွေကအလုပ်သမားတွေကိုတော့တနေမြင်နဲ့တနေမြင်ကူးတန်းခွင့်နဲ့ခရီးသွားလာခွင့်တွေကိုတော့ဆက်လက်ပိတ်ပင်ကန့်သတ်ထားဆဲဖြစ်ပါတယ်။ကိုဗစ်ကရောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတူပြုလူနာ1000ကျော်ရှိတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့နှစ်လည်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိခဲ့တဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါ။မြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတူပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်းတွေကနေဆက်ဒေသတွေမှာသွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။